ပြည်တွင်းကနိုင်ငံပိုင်ဘဏ်တစ်ခုကိုအမေရိကန်အစိုးရကအရေးယူပိတ်ဆို့ပြီးတဲ့နောက်နိုင်ငံသားငွေအလွှဲပြောင်းတွေမှာတက်ရောက်မှုရှိခဲ့ပြီးပြင်ပဈေးကွက်မှာဒေါ်လာကိုမြန်မာကျပ်ငွေ 3,000 အထက်ထိဖြစ်လာပါတယ်။အဓိကလိုအပ်တဲ့သွင်းကုန်ပစ္စည်းတချို့အတွက်လုပ်ငန်းရှင်ကြီးတွေကိုဗဟိုဘဏ်ကအမေရိကန်ဒေါ်လာတွေထုတ်ရောင်းပေးပြီးကြားကန့်ပေးထားတယ်လို့တချို့ကပြောပါတယ်။ဈေးကွက်ထဲမှာတော့စားအုံးစီတွေဈေးတက်လာတယ်လို့လက်လီဈေးကွက်ကလုပ်ငန်းရှင်တချို့ကပြောပါတယ်။ကုံချောက်လက်လီလက်ကရောင်းချသူတူက VOA ကိုအခုလိုပြောပါတယ
်ဒီစီတခုဆိုတာကျွန်တော်တို့ဒီနေ့အမေရိကန်ပြည်ဒီဆောင်းဒီဆိုတာဒီပါကိုမှားတာလေမှားတော့သူတို့ခုဒီဒေါ်လာတွေဓာတ်တွေအပြည့်နဲ့တော့ခုဖိုင်းတာတွေဈေးတာတွေနဲ့ဆိုတော့ဟိုအကြမ်းကြီး3,000-3,500ဒေါ်လာကိုသွားနေတာဟိုသူတို့လည်းတည်းပဲစီးကြီးတယ်ဆိုတော့ညာသူတို့3,000နဲ့ချိန်လိုက်တယ်ပေါ့ဗျာသူဒီဒီဒေါ်လာကြီး3,000နဲ့ချိန်ပြီးဈေးကွက်ဖွင့်မယ်ဆိုတဲ့လုံကြီးနဲ့လောက်တာဟိုအဲ့ဒါဆိုတော့တင်းတင်းလေးဒီကိစ္စပြောရကိုရတဲ့အိဒါဒီနိုင်ငံအေရောဒီလက်သက်ဆုပ်ကရလောက်ခါရဲတကယ်တိုင်းပြည်ကိုဖြစ်တဲ့စိတ်မျိုးနဲ့ဘလောက်အပေါက်လောက်ခေတော့ဒီလူကြီးသားတွေကျေနပ်အောင်ငါတို့ဖွင့်ပေးပေးပြီးအစွမ်းကုန်ဆုံးတော့တို့လောက်ပြီးနေဆိုတဲ့စိတ်မျိုးမရှိဘူးသာသာသိတဲ့အလုပ်လုပ်တဲ့လူတွေလေ
စားသုံးစီဖြန့်ဖြူးကြီးကြပ်ရေးကော်မတီကတော့စားအုံးစီတပိတ်တာရည်ညွှန်းဈေးနှုန်းကို4030ကျပ်သတ်မှတ်ထားပါတယ်ဒီဈေးနှုန်းအတိုင်းစီလုပ်ငန်းရှင်များအတင်းကလူတစ်ယောက်ကို50သားတပိတ်တာနှုန်းနဲ့ရက်ကွက်တချို့မှာရောင်းချပေးနေပါတယ်ဒါကလည်းပမာဏအနည်းချင်းကိုပဲရောင်းချပေးနေတာလို့စီလုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်စားအုံးစီရောင်းချတဲ့လုပ်ငန်းကြီးတချို့ကတော့စီတင်ပို့တဲ့နိုင်ငံတွေကဒီရက်ပိုင်းထဲမှာပုံမှန်ပမာဏအောက်ကိုရှော့ချပြီးရောင်းချနေလို့အခုလိုဈေးတွေတက်လာတာလို့ထုတ်ပြန်ထားကြပါတယ်စားသုံးသူအခွင့်အရေးနဲ့အစားတောက်ဆိုင်ရာကျွမ်းကျင်ပညာရှင်တူကတော့အခြေခံကုန်စည်တွေနဲ့ဆက်ဆက်ပြီးတခြားစိုက်ပျိုးရေးသီးနှံတွေစားတောက်ကုန်တွေဈေးတက်လာမယ်လို့ခန့်မှန်းထားကြောင်းပြောပါတယ
်အခုတော့ဟိုကငွေလဲဝါနုံနဲ့တို့စားသုံးစီတော့မတက်အောင်တော့ထိန်းတာပေါ့ဒါပေမဲ့ဟိုစားအုံးစီတို့ဟာမျိုးကြတော့စားတောင်းပါလို့ကြော်သွားလဲဆိုစားအုံးစီကြတော့ဒီမလေးဟိုပါတို့ကနေဒီသွင်းရတာလေဒေါ်လာ US ဒေါ်လာနဲ့ဟိုဖြစ်ရတာဆိုဒေါ်လာဈေးကအခု3,100တော့အပြင်မှာအလို့ပေါ့နော်3,000ကျော်သွားတာပေါ့နော်3,000ကျော်သွားပြီဆိုတော့ဒီဒေါ်လာနဲ့ဝယ်ရတဲ့သွင်းကုန်မှများအကုန်လိုက်ကြတယ်လို့ပါဆရာတော်ကသုံးသပ်တယ်လေအခြေခံစားကုန်ဖြစ်တဲ့အတွက်ဒါအင်ရှင်မတွေမှာတော့ဒီနေ့ဒီဒီဈေးသုံးဈေးကခိုင်းဈာတော်ကြောင့်အခုတောင်အရင်က1,000ကုန်နဲ့အရင်အခုဆို1,200ကုန်တော့မှာပဲပေါ့ဒါဆရာအမြင်ပေါ့
ဒက်စီဒီဇယ်ဈေးကတော့တလီတာကိုကျပ်2,000ဝန်းကျင်မှာငိမ့်နေပါတယ်ဒီအပိုင်းထဲမှာအနေငယ်ပြန်ကျနိုင်တယ်လို့စီလုံငန်းရှင်တချို့ကပြောထားပေမဲ့တချို့နေရာတွေမှာတော့ကျပ်2,000အထက်မှာပဲရှိနေပါတယ်။ဆန်ဈေးကလည်း24ပြည်တိတ်ကိုမြို့ပေါ်မှာကျပ်8,000ကနေ3,000ကျော်အထိရှိပါတယ်။အခုနှစ်မှာဓာတ်ဆီဈေးဒီဇယ်ဈေးတွေကလည်းတက်နေတာကြောင့်လယ်သမားတွေလည်းမိုးစဘာထုံရဖို့အခက်တွေ့နေရပါတယ်။ဒါကြောင့်တင်းတရာကိုကျပ်16,000ကနေဆက်တက်လာတဲ့စဘာဈေးဟာအမြင့်ဈေးမှာပဲဆက်ရှိနေနိုင်တယ်လို့စဘာဝယ်ရောင်းလုပ်နေသူတွေကခန့်မှန်းထားကြပါတယ်။ဘကိုးတိုင်းကစဘာတူလောင်သူတူကအခုလိုပြောပါတယ်။
ကြမ္မာစိုက်ဖို့ဆိုတာကတော့အခက်အခဲတော့ရှိတော့ရှိတယ်ရှိတယ်ဆိုပေမဲ့လည်းတောင်သူတွေကဒီနေထားတိုင်းပဲရအောင်တော့နှစ်စဉ်တော့စိုက်တော့စိုက်နေကြရတာပဲပေါ့ကြမ္မာစီရဆိုရင်တော့ဒီ25,000ဝန်းကျင်လောက်ရှိတယ်ပေါ့ဒါကတော့လုံးဝစိတ်ချအကောင်းဆုံးစောင့်ကြမ္မာကိုပြောတာပေါ့အားလုံးကတော့ဒါအများဆုံးခံမှန်းကြည့်တာပေါ့22,000ကအမြင့်ဆုံးပဲဖြစ်သွားမယ်လို့မှန်းလို့ရပါတယ်ဒါကလည်းလုံးဝနောက်ဆုံးမှဖြစ်သွားနိုင်တဲ့ဈေးနှုန်းပေါ့နော
်စပားဆက်ပြိုးချိန်မှာဓာတ်မြေဩဇာဈေးကတိတ်အိတ်ကို3,000ကျပ်အောက်ပြန်ကျလာပေမဲ့လောက်အားခ73,000ခါတွေတက်လာတယ်လို့လယ်သမားတချို့က VOA ကိုပြောပါတယ်လယ်လုံးသူရှာပါရာမုံတိုင်းကြောင့်စပားမဆိုင်နိုင်တဲ့နေရာတွေမှာများလာတာကြောင့်စားနဲ့ရိတ်ခါဖူလုံရေးဆုံးရင်ရတယ်လို့တိတ်မကြခင်ကကြုံခဲ့ရတဲ့မူခါမုံတိုင်းကြောင့်လည်းဒီအခြေအနေကိုပိုဆိုးသွားစေတယ်လို့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကသတိပေးပြောဆိုထားကြပါတယ်ခင်ဗျာ